မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူအရေအတွက်1389ဦးထပ်တိုးပြီးသေဆုံးသူက39ဦးထပ်တိုးတယ်လို့ကျန်းမာရေးနာကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုဗစ်ရောဂါဒုတိယလှိုင်းတွင်နေစဉ်စစ်ဆေးတဲ့ဓာတ်ခွဲနမူနာအရေအတွက်တိုးလာတယ်လို့ပိုးကူးစက်ထားသူတွေလည်းပိုပြီးတွေ့လာနေတာပါ။အောက်တိုဘာလ18ရက်စနေနေ့ည8နာရီအထိဓာတ်ခွဲနမူနာပေါင်း19900ကျော်ကိုစစ်ဆေးခဲ့တယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဒါကြောင့်ဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း 4,900,800 ကျော်သွားပြီဖြစ်ပါတယ်။ COVID-19 ဓာတ်ခွဲတည်ပြီးလူနာစုစုပေါင်းက 34,855 ဦးရှိသွားပြီဖြစ်ပြီးသေဆုံးသူပေါင်းက 838 ဦးရှိပြီဖြစ်ပါတယ်။ဒီကနေ့မှာဆေးရုံစင်းကွင်းရသူ893ဦးထပ်တိုးပြီးစုစုပေါင်း 16,380 ဦးဆေးရုံကဆင်းသွားပြီဖြစ်ပါတယ်။ဒီကနေ့ပိုးတွေ့နှုန်းက900ရာခိုင်နှုန်းပြန်ကောင်းလာတဲ့နှုန်းက48ရာခိုင်နှုန်းသေဆုံးနှုန်းက 2.4 ရာခိုင်နှုန်းရှိပြီးတော့သေဆုံးသူတွေထဲမှာ64ရာခိုင်နှုန်းဟာမူလရောဂါအခံရှိသူတွေဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကရေးထားပါတယ်ကိုဗစ်ရောဂါတန်လျာလက္ခဏာရှိလို့စောင့်ကြည့်နေတဲ့လူနာတွေနဲ့ဆေးရုံမှာ Quarantine ဝင်နေသူတွေကြားမှာပိုးတွေ့နှုန်းက33ရာခိုင်နှုန်း Quarantine Center တွေနဲ့ကားစရာတွေရွေးကောက်ပွဲလုံခြုံရေးအထူးရဲတွေကြားမှာပိုးတွေ့နှုန်းက 2.9 ရာခိုင်နှုန်းရှိတယ်လို့လည်းဒေါက်တာခင်ခင်ကြီးကရေးထားပါဗျ။